ဟုတ်ကဲ့ကိုဖြိုးပိုင်မင်္ဂလာပါခင်ဗျာ
မင်္ဂလာပါခေါ်ပါဦးရှာ
ဟုတ်ကဲ့ကိုဖြိုးပိုင်အကြောင်းဒီအခုဟိုနားထောင်နေတဲ့လူတွေတည်သွားအောင်လည်းနည်းနည်းမိတ်ဆက်ပြပါအောင
်မင်္ဂလာပါကျွန်တော်တို့ဖြိုးပိုင်မှာကျွန်တော် marketing coaching and consultation ပြင်ကျွန်တော် training တွေလုပ်နေပါတယ်တို့လက်ရှိမှာတော့ main လေးမှာတော့ကျွန်တော် training center တခုဖွင့်လာပါတယ်ရန်ကုန်မှာဆိုရင်တော့ကျွန်တော်ကောမွန် channel ပူပေါင်းပြီးတော့ကျွန်တော်တို့ဒီဆရာထူးတော်ဝင်တဲ့ TMI ဆိုတဲ့ training center လေးကိုဖွင့်လာပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအဲ့တော့ကျွန်တော်ကတော့အောင်မွန် channel မှာကျွန်တော်ဒီကိုဖြိုးပိုင်နဲ့အဲကိုထူးတော်ဝင်နဲ့ပေါင်းပြီးတော့ကျွန်တော်ဒီ TMI နာမည်နဲ့ကျွန်တော်တို့ကြောင်းလေးထောင်ထားပါတယ်အဓိကတော့ဒီမှာတော့ကျွန်တော် marketing digital နဲ့တခြားပေါ့နော်ဒီ professional career အတွက်ကောင်းမဲ့ကျွန်တော်တင်းနှံနေအများကြီးကျွန်တော်ပူဟိုတင်မိနေပါတယ်အဲ့တော့ကိုပြုတ်ပိုင်အနေနဲ့အခုကျွန်တော်တို့ဒီနေ့ပြောမယ့်ကောင်းတဲ့နေရာ professional career ပေါ့နော် professional career ဆိုတော့အခုလောလောဆယ်ဒီ career နဲ့ပတ်သက်ပြီးတော့လူငယ်တွေကြားနေမှာပေါ့နော်အဲ့တော့သူတို့ဘာတွေလေ့လာသင်သင်နေလို့ထင်လဲဘယ်နှားမှာလူနေရလို့ထင်လဲအဲ့ဒါလေးနည်းနည်းထောက်ပြပေးပါဦ
းအရင်ကောင်းပါတယ်ကျွန်တော်အားလုံးတည့်တဲ့အတိုင်းပါပဲဒီနေ့ခင်မှာဆိုလို့ရှိရင်ကျွန်တော်တို့ကဒီ career တစ်ခုကိုရွေးချယ်ပြီးဆိုလို့ရှိရင်ကျွန်တော်အများစုကဒီလက်ရှိအလုပ်ခေါ်စာတွေကိုကြည့်ပြီးမှရွေးချယ်ကြရမှာပေါ့အဲ့တော့တကယ်လို့ကျွန်တော်လူငယ်တွေအများစုနဲ့ဒါတော့ကျွန်တော်တို့ဒီ job market ကိုကြည့်ပြီးတွားတာပေါ့အဲ့တော့လူငယ်တွေအနေနဲ့လေ့လာဘာတွေလေ့လာတင်လဲဆိုရင်ကျွန်တော် future job market ကိုလည်းကျွန်တော်လေ့လာတင်ပါတယ်ဥပမာအားဖြင့်ဆိုလို့ရှိရင်လက်ရှိမှာဆိုကျွန်တော် cashier ပေါ့ cashier လုပ်နေတဲ့တနေ့ကြောင့်လို့ရှိရင်ဒီလိုလောက်ကိုင်းနေရကျွန်တော်တို့ရှိချင်မှရှိတော့မယ်ပေါ့
ဟုတ်ပါတယ်
အဲ့တော့ကျွန်တော်အနေနဲ့ဒီအပိုင်းတွေကျွန်တော်တို့ career mapping ကျွန်တော်လုပ်တဲ့အချိန်ကြောင့်လို့ရှိရင်ကျွန်တော် future ကိုကျွန်တော်ကြည့်တင်ပါတယ်ပြီးလို့ရှိရင်ကျွန်တော်တို့ P3 လို့အဓိကကျွန်တော်တို့ဟိုကြည့်တင်ပါတယ်အဲ့တော့ကျွန်တော်တို့အများစုကလုပ်ငန်းဒီ career တစ်ခုရွေးချယ်တော့မယ်ဆိုရင် salary ကိုအရင်ကြည့်ပါတယ်အဲ့တော့ကျွန်တော်ပြောချင်တာကတော့ကျွန်တော်ဒီပထမဆုံးဒီ profit ကိုကျွန်တော်ကြည့်တာထက်စားလို့ရှိရင်ကျွန်တော်တို့ 3P ကိုကြည့်ဖို့ကျွန်တော်ပြောပြချင်ပါတယ်အဲ့တော့ number 1P ကတော့ကျွန်တော် career တစ်ခုရွေးချယ်တော့မယ်ဆိုရင်ကိုယ့်ရဲ့ passion ဆိုတဲ့အပိုင်းကိုရွေးချယ်ဖို့ကျွန်တော်ကြံပေးချင်ပါတယ်ဘာကြောင့်မလို့လဲဆိုလို့ရှိရင်ကျွန်တော်ရဲ့ပထမဆုံးအလုပ်ကတော့ကျွန်တော် MBBS နဲ့ကျောင်းပြီးတယ်ဒါပေမဲ့ကျွန်တော်သူ့ကို passion မရှိဘူးမရှိရတော့ကြောင့်ကျွန်တော်အလုပ်လုပ်တဲ့နေရာမှာမအောင်မြင်ဘူးနောက်ပိုင်းမှာကျွန်တော်စဉ်းစားကြည့်ရယ်ကျွန်တော်လိုအပ်နေတာကျွန်တော်ရဲ့ passion ကိုlike ဖြစ်တယ်အဲ့တော့ကျွန်တော်အနေနဲ့ပထမဆုံးက passionate ဖြစ်တဲ့ဒီ marketing နဲ့ပဲကိုကျွန်တော်အခြေချလာတယ်အဲ့တော့ number 1အရေးကြီးတာကျွန်တော် passion လို့ကျွန်တော်မြင်တယ်ပြီးွားတဲ့အချိန်ကျမှဒုတိယအနေနဲ့ကျွန်တော်တို့ profit ပေါ့တနည်းအားဖြင့်ဆိုရင်ကျွန်တော်တို့ဒီ career ကနေကျွန်တော်ငွေဘယ်လောက်ပြန်ရမလဲ salary ဘယ်လောက်ပြန်ရမလဲဒီအပိုင်းကိုကျွန်တော် focus လုပ်တင်ပါတယ်ပြီးွားလို့ရှိရင် number 3အဆင့်ကတော့ကျွန်တော် purpose ပါကျွန်တော်တို့ရဲ့ဘဝမှာဘဝရဲ့ core တန်ဆိုတဲ့ဟာနေကျွန်တော်ရှိပါတယ်အဲ့တော့ကျွန်တော်တို့ဟိုတိုင်ငံအတွက်ဒါမှမဟုတ်လူမျိုးအတွက်ကျွန်တော်တို့လုပ်ပေးချင်တဲ့အရာလေးရှိပါတယ်ဒါကြောင့်မလို့ career တစ်ခုရွေးချယ်ပြီဆိုလို့ရှိရင်တော့ဒီ passion purpose and profit ဒီ3ခုကိုရွေးချယ်နေကြပါတယ်ဘယ်အရာလေးတွေကိုရှောင်ရှားသိကြတယ်ဆိုလို့ရှိရင်ကျွန်တော်တို့ရည်တူအမြင်ရတဲ့ဒီဝင်ငွေကောင်းတဲ့လုပ်ငန်းတွေကိုပဲရွေးချယ်ရမျိုးမလုပ်ဘဲနဲ့ကျွန်တော်တို့အနာဂတ်အတွက်ကိုကြည့်နေကြပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟောโอเคအခုလိုအဲဒီရှောင်ရမယ်ဆောက်ရမယ်ဟာလေးညနေရှင်းပြပေးတာကျေးဇူးများတင်ပါတယ်အဲ့တော့ကျွန်တော်တို့ခုနကကိုပြောရတဲ့မှာ passion ပေါ့နော်ကိုပြောရင်ပြောရချင်မှာကျွန်တော် passion ဆိုတာပါတယ်ပေါ့အဲ့တော့ passion ကိုကျွန်တော်တို့ဒီလူငယ်တွေနဲ့လွတ်လွတ်ကူကူဟိုရှာတွေ့ပါမလားပေါ့နော်ကျွန်တော်တို့ငငယ်တုန်းကဆိုလို့ရှိရင်လည်းကျွန်တော်တို့အဲ့ဒါလေးတွေ့ခဲ့ရတယ်ပေါ့နော်အဲ့တော့ကျွန်တော်ငငယ်တုန်းက10ရက်အောင်သွားပြီးတော့သူတို့များဘာလို့လဲယူလို့ကျွန်တော်တို့ဘာလို့တွေ့ယူလိုက်တယ်10ရက်အောင်သွားရင်အဲပြီးတော့လို့ရှိရင်ဘယ်ကြောင့်တက်ရမလဲဆိုတာကနေစပြီးတော့မှကျွန်တော်တို့မှာ passion မှာပြဿနာဖြစ်လာတယ်ကိုဘာလို့ဘာလို့ဘာလဲမသိဘူးပေါ့နော်အဲ့တော့အခုဘွဲရပြီးတော့လည်းဘယ်စီးပွားရေးလုပ်ငန်းလိုက်အောင်လိုက်ရမလဲမသိဘူးဘယ် career ဘက်ကိုသွားရမလဲမသိဘူးဘာလုပ်ရမလဲမသိဘူးဖြစ်တာပေါ့နော်အဲ့တော့အဲ့ကိုယ့်ရဲ့ passion လေးကိုအလွယ်ကူဆုံးတည်အောင်လုပ်လို့မယ်ဆိုလို့ရှိရင်ကျွန်တော်တို့ဘလိုမျိုးနည်းလမ်းမျိုးတွေရှိလဲပေါ့အဲ့ဒါလေးနည်းနည်းလေးဟုတ
်အရန်ကောင်းပါလေပေါ့မွန်ချန်ဘာလို့လဲဆိုရင်ကျွန်တော်လည်းဒီမေးခွန်းကိုခုခုမေးလာတာအရန်ကြပါပြီအဲ့တော့ကျွန်တော်အနေနဲ့ကျွန်တော်ဒါတော့ကျွန်တော်ဖြည့်ရှင်းခဲ့တဲ့နည်းလမ်းလေးကိုပြောရမယ်ဆိုလို့ရှိရင်ကျွန်တော်တင်တန်းနေလိုက်တက်ကြည့်ပါရယ
်
ကျွန်တော်အနေနဲ့ကွန်ပျူတာသင် basic အပြင်ကျွန်တော် programming marketing business management ဒီလိုလေးကြီးကျွန်တော်တက်ခဲ့ပါရယ်တက်ခဲ့တဲ့နေရာမှာပဲအရာကိုရင်ခုန်စီတယ်ဆိုတဲ့အပိုင်းနဲ့ကျွန်တော်တွားပါရယ
်
ဒါတော့ကျွန်တော်တင်တန်းတက်ခြင်းအပြင်ကျွန်တော်လေ့လာတဲ့အပိုင်းမှာဒုတိယကျတော့ကျွန်တော်စာအုပ်တွေဖတ်ကြည့်ပါရယ်ဥပမာဆိုကျွန်တော်စာအုပ်တွေဖတ်ကြည့်ရယ်ပြီးလို့ရှိရင်ကျွန်တော်တို့ရဲ့ role model လို့ခေါ်တဲ့ကျွန်တော်လေးစားအားကြားရတဲ့လူတွေကိုကျွန်တော်လေ့လာတယ်အဲ့တော့ဒီပွားတွေမူတည်ပြီးကျွန်တော် passion ကိုရှာလို့ရပါတယ်ဒီနီလန်းနဲ့နောက်နီလန်းတစ်ခုကတော့အခုထမင်းမေးဟင်းမေးနဲ့ဘယ်အလုပ်တွေလုပ်ခဲ့ဘူးလဲဆိုတဲ့အပိုင်းမှာအဲ့တော့ကျွန်တော်အနေနဲ့ဟိုပေါ့ကိုယ့်ရဲ့ passion ကိုပြန်ရှာမယ်ဆိုပထမဆုံးစဉ်းစားကြည့်စေချင်တာကိုထမင်းမေးဟင်းမေးနဲ့လုပ်ဘူးတဲ့အလုပ်တွေရှိလားအဲ့အလုပ်တွေကဘယ်အလုပ်တွေဖြစ်မလဲ
ဟုတ်ကဲ့
ဒီပွားတွေကျွန်တော်တို့ပြန်ကြည့်နိုင်ပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ပါကိုပြောပါအဲ့တော့အခုပြောသွားတာလေးအတွင်းကျွန်တော်အရင်တဘောကြပါတယ်အဲ့တော့တစ်ခုပေါ့နော်ဟိုကျွန်တော်ငငယ်တုန်းကကျတော့ကျွန်တော် ไอ้คนน่ะပြောတယ်ထမင်းမင်းဟင်းမင်းလောက်တယ်ခဲ့မှာကျတော့ဟိုဂိမ်းကစားရတယ်ပါနေပေါ့အဲ့လိုမျိုးနည်းနည်းပြောရလို့ရှိရင်ကျွန်တော် profitable ကျွန်တော်မဖြစ်တဲ့ဟာတွေကိုလည်းသွားပတ်ရှင်ရှိနေတာမျိုးရှိနိုင်တယ်ပေါ့နော်အခုဆိုလို့ရှိရင်ကျွန်တော်တရှင်းစုပြန်ဝင်နေရှိလာတဲ့အခါကျတော့အဆူလိုဖြစ်ဖို့ကအရင်အောက်တော့ကျွန်တော်မခက်ခဲတော့ဘူးပေါ့နော်ဒါပေမဲ့တိကျတဲ့အချိန်မှာဟိုမှာကိုကတရှင်းဆိုတော့ဝါဒနာပါရဲ့တရှင်းဆိုရဲဟာနဲ့တမွေးဝမ်းကြောင်းအဆူလိုတရားလုံးချင်တယ်ဒါပေမဲ့ဟိုဖြစ်နိုင်မှာမလားဆိုတာလည်းကျွန်တော်ပြန်ပြီးတော့စဉ်းစားနေရတယ်လေရှိတယ်ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့အခုဘယ်လိုမျိုးကျွန်တော်အကြံပေးခြင်းနဲ့ပေါ့နော်
ကျွန်တော်2010လောက်တုန်းကအဖြစ်ပြက်လေးကိုပြန်တော်တတိရတယ်ဘာလို့လဲဆိုရင်ကျွန်တော်ဒီ IT ဘိုင်းကိုကျွန်တော်အရင်စိတ်ဝင်စားတယ်ကျွန်တော်ဖုန်းနေဒီ electronic အပိုင်းနေစိတ်ဝင်စားတယ်ကျွန်တော်ရဲ့ဝင်ငွေ90ရာခိုင်နှုန်းဒီ electronic PC တွေဝယ်ရနေပဲကုန်တယ်ပေါ့အဲ့တော့ဘာနဲ့တူလို့ဆိုကျွန်တော် game ကစားတဲ့လူတယောက်နဲ့တူတယ်ကျွန်တော်တို့မှာငွေပဲအဓိကကုန်တယ်အဲ့
တ
ော့အဲ့ချိန်မှာကျွန်တော်စဉ်းစားကြည့်ရကျွန်တော်ရဲ့ passion ကိုကျွန်တော် profit ရအောင်ဘယ်လိုလုပ်လို့ရနိုင်မလဲအဲ့တော့အများစုတွေကျွန်တော်တို့ game နေတဲ့လူအများစုတွေ game နဲ့ပြီးပတ်စံကုန်သွားကြတယ်ဒီကနေပတ်စံပြန်မရှာနိုင်ဘူးအဲ့တော့အခုအနောက်တိုင်းမှာကျွန်တော်ဒီ passion ကနေ profit အနေနဲ့ပြောင်းတဲ့နေရာမှာဆိုကျွန်တော်လူတွေကိုလိလာကြည့်ရတဲ့နေရာမှာကျွန်တော်ဗာတက်တွေ့လေဆိုအနောက်တိုင်းမှာဆိုလို့ရှိရင် gamer တွေရှိရယ်ဒီ gamer တွေကဒီ Warcraft ဆိုတာပဲဖြစ် game ဆိုတာပဲဖြစ်ဒီ game ကိုဘယ်လိုမျိုးဆော့လို့ရမလဲဆိုတဲ့ဟာမျိုးလေး video လေးလုပ်တယ် tutorial လေးလုပ်ပြန်ရောင်းတဲ့အားတွေရှိမယ်โอเ
ค
အဲ့လိုမျိုးပဲကျွန်တော်တို့ကျွန်တော်ဒီ IT ကိုစိတ်ဝင်စားရတာတွေကျွန်တော် phone ပြီးပြင်တဲ့အပိုင်းကိုကျွန်တော်လိလာပြတယ်နောက်ပိုင်းမှာကျွန်တော် phone တိုင်းစတည်ထောင်ပြတယ်ပေါ့အဲ့တော့ဒီမှာကျွန်တော်မြင်တာကတော့ passion ရှိပြီကိုကအစိုးဝါဒနာပါတယ်ဆိုလို့ရှိရင်လည်းဒီအရာတွေကျွန်တော်တို့ငွေရအောင်ဘယ်လိုမျိုးဖန်တီးမလဲဆိုတဲ့အပိုင်းမျိုးကျွန်တော်လေ့လာတင်ပါတယ်။ဒါကြောင့်မလို့လည်းကျွန်တော်လေ့လာဖို့စူးစမ်းနေတဲ့ကျွန်တော် marketing နယ်ပယ်လေးရောက်လာဖြစ်ပါတယ်
။ဟုတ်ကဲ့ပါအခုလိုရှင်းပြပေးရတဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။အဲ့တော့ကျွန်တော်တို့အခုလောလောဆယ်ကျွန်တော်ဒီမှာ professional career နဲ့ပတ်သက်လို့ပေါ့နော်။ professional career ထဲမှာလောလောဆယ်မှာခုနကကိုပြောရတဲ့ရည်ရှိကျွန်တော်တို့သွားလို့ရတဲ့ career ကိုကြည့်တင်နေပေါ့နော်အဲ့တော့ရေရှည်မှာဆိုလို့ရှိရင်ကျွန်တော်တို့ဘယ်ဟာတွေကအခုချိန်မှာလာလာအကောင်းဆုံးဖြစ်နေရလို့ဟိုထင်နေပေါ့အဲ့ဒါဒီပြောပြပေးပါ
ကျွန်တော်ထင်တာကတော့ကျွန်တော်နိုင်ငံပေါ်မှာလည်းမူတည်ရပြီးလို့ရှိရင်ကိုနေတဲ့ region ပေါ်မှာလည်းမူတည်ရပေါ့ဥပမာဆိုရင်အခုဆိုရင်စင်ကာပူတို့လိုမျိုးနေရာမှာဆိုတော့တို့နိုင်ငံမှာဆို smart nation လုပ်တဲ့နေရာမှာဆိုတော့တို့အတွက် AI တို့ပြီးလို့ရှိရင် programmer တို့အများကြီးလိုလာပြီးမြင်ကျွန်တော်တို့နိုင်ငံလိုမျိုးမှာကြတော့ဒီ job requirement တွေကတလို့လိုမျိုးဖြစ်ချင်မှာဖြစ်ပါမယ်ဒါကြောင့်မလို့ကျွန်တော်အနေနဲ့ future career ကျွန်တော်ကြည့်ရတဲ့နေရာမှာဆိုလို့ရှိရင်တော့တည်ကြပါတယ်မရှိမဖြစ်ကျွန်တော်လိုအပ်လာတဲ့အပိုင်းမှာဆိုလို့ရှိရင်ကျွန်တော် digital marketing ဘိုင်းနေ IT ဘိုင်းနေဖြစ်လာတယ်ဘာကြောင့်မလို့လဲဆိုကျွန်တော်တို့လူတွေရဲ့ media consumption ပုံစံကျွန်တော်တို့ရဲ့ behavior တွေရတယ်ဒီ electronic ဒီ IT ဘိုင်းကိုပိုရောက်လာတယ် online ကိုပိုရောက်လာတယ်အ
ဲ့
တော့အကောင်းဆုံးနည်းလမ်းကတော့ကိုယ် career တစ်ခုရွေးချယ်တဲ့အချိန်ကြာလို့ရှိရင်တော့ကျွန်တော်တို့ကြည့်တင်တာကတော့ဒီအပြောင်းလဲဖြစ်တာနိုင်တဲ့တခုတည်းမဟုတ်ဘဲနဲ့ကျွန်တော်တို့ SWOT analysis လုပ်တင်တယ်လို့ထင်ပါတယ
်။
နံပါတ်1ကတော့ကိုယ့်ရဲ့အားတာချက်ပြီးအားနည်းချက်ပြီးလို့ရှိရင်ကျွန်တော်တို့အပြောင်းလဲဖြစ်လာနိုင်တဲ့ opportunity နဲ့ကျွန်တော်တို့ချိန်ချောက်မှုတွေပေါ့။အဲ့တော့ရည်ရှိအပြောင်းလဲဖြစ်လာရတဲ့မှာဆိုလို့ရှိရင်ကျွန်တော်တို့ပီတွင်းအနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ digital marketing ကျွန်တော်အရင်ကစားလာတယ်။ပြီးလို့ရှိရင်စူးတီထွင်တဲ့နေအရင်များလာမယ်။
entrepreneurship
အရင်ဖွံ့ဖြိုးလာမယ်။ပြီးလို့ရှိရင်ဒီ professional နဲ့ပတ်သက်လာလို့ရှိရင်ကျွန်တော်တို့HR ဒီဘိုင်းနေရှိတယ်လို့ကျွန်တော်တို့အားလုံးမလွဲမတွေလောက်အောင်အပိုင်းကတော့ကျွန်တော် ID ဖြစ်ပါတယ်။ဘာလို့လဲဆိုလို့ရှိရင် HR practitioner တယောက်အနေနဲ့ဆိုလို့ရှိရင်တူအနေနဲ့ ID ကိုမတီးလို့မရဘူး။ဒီကျွန်တော်တို့ ID ဘိုင်းကိုကြွန့်ကျင်ရလို့ marketing ဆိုလို့ရှိရင်ဒီအပိုင်းနဲ့ကျွန်တော်ရှောင်းလဲလို့မရအောင်။အဲ့တော့ဒီနေ့ခင်မှာတော့ကျွန်တော်တို့အားတုံးလုံးကြည့်ဖို့ကတော့လူတိုင်းလူလာတဲ့အပြင်ကျွန်တော်တို့ဒီ professional အပြောင်းလဲမှာဆိုလို့ရှိရင်တော့ကျွန်တော် entrepreneurship ဖြစ်ချင်တဲ့လူတွေများလာတဲ့အပြင်ကျွန်တော်တို့ဒီဟောပေါ့ကိုယ့်ရဲ့ professional line career တခုရှိခြင်းဟာကျွန်တော်တို့စုံတီထွင်လုပ်လို့ရှင်တယ်အကူအညီပေးပါတယ်ဥပမာအားဖြင့်ဆိုရင်ကိုက HR ဆိုတော့နောက်ပိုင်းကျတော့ရှင်ကျွန်တော် company များလာတယ်ဒီ HR နဲ့ပတ်သက်တဲ့ဒီ outsourcing တွေတို့လုပ်ခြင်းတယ်ကိုယ်တိုင် company တွေလုပ်လို့ရပါတယ်အဲ့တော့ကျွန်တော်တို့ဘယ် career တွေခေတ်စားလာမလဲဆိုတာကတော့ကျွန်တော်တို့ရဲ့နိုင်ငံရေးစီးပွားရေးလူမှုရေးနည်းပညာအပြောင်းအလဲတွေပေါ်မှာအများကြီးမူတည်နိုင်ပေမဲ့ကျွန်တော်အကြံဉာဏ်ပေးချင်တာကတော့ကိုယ့်ရဲ့အားတာချက်ပေါ်မှာမူတည်ပြီးတော့မှရွေးချယ်ဖို့ကျွန်တော်အဓိကပြောချင်ပါတယ
်။အော်ဟုတ်ကဲ့ပါ။အဲ့ဆိုကိုဖြုတ်ပိုင်အနေနဲ့ကကျွန်တော်ဒီဟာလေးကျွန်တော်အကြံပေးသွားတာပေါ့နော်။အဲ့တော့ကိုဖြုတ်ပိုင်ကအခုကဒီလုပ်ငန်းရှင်လည်းဖြစ်တယ်ဆိုတော့ရန်ကုန်မှာရောမလေးမှာရောကျောင်းနေလည်းရှိတယ်။တခြားစီးပွားရေးလုပ်ငန်းတွေလည်းရှိတယ်ဆိုတော့ကိုကလုပ်ငန်းရှင်တရားအနေနဲ့ဆိုလို့ရှိရင်ရောဟိုဘယ်လိုလူမျိုးတွေကိုကျွန်တော်တို့အလုပ်ခန့်ကျင်တယ်လဲဟိုဘာကိုအရင်ဆုံးကြည့်လေးရှိလဲပေါ့နော်ဒါကကျွန်တော်တို့ဒီအခုအချိန်မှာအခုခင်မှာရှိနေတဲ့ဒီ professional လူငယ်တွေအတွက်လည်းတော်တော်လေးလိုအပ်မယ်လို့ကျွန်တော်ထင်နေပြပါဘာလို့လုပ်ငန်းရှင်ဘက်ကအမြင်နဲ့ပြောတဲ့အခါကျတော့ရှင်တို့အနေနဲ့ဘာကိုကြိုတင်ပြင်ဆင်ရမလဲဆိုတာကျွန်တော်တို့သိမှာပေါ့နော်နောက်ဘာတွေသိထားတယ်လဲဆိုတာလည်း ကျွန်တော်ပို့ပြီးတော့ဟိုအကြံပေးနိုင်မှာပေါ့နော်အဲ့တော့ဟိုအဲ့ဒါလေးကိုကိုသာလုံခဲ့ရှင်ဆိုလို့ရှိရင်ဘယ်လိုမျိုးဟိုလူမျိုးကိုလောက်ခံမလဲဘယ်လိုရွေးချယ်လေးရှိတယ်လဲပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပါဦး
အဲ့တော့ကျွန်တော်တို့အားလုံးကျွန်တော်တို့ဓာတ်ပုံရိုက်ပြီဆိုရင်တော့လူတိုင်းကကိုယ့်ပုံကိုအရင်ကြည့်ကြရလေ။ဟုတ
်ကဲ
့။အဲ့တော့ဒီလုပ်ငန်းတစ်ခုလုပ်ပြီဆိုတော့အရေးကြီးဆုံးကကျွန်တော်တို့ကိုယ်ချင်းစာစိတ်ပေါ့။အဲ့တော့ကျွန်တော်တို့လူဝန်ထမ်းခန့်ပြီဆိုရင်ဒီဝန်ထမ်းမှာကျွန်တော်တို့လုပ်ငန်းရှင်ဘက်ကောက်တွေးတက်တလား customer ဘက်ကောက်တို့စဉ်းစားတွေးခေါ်ပေးတယ်လားသူရဲ့ consideration ဘယ်လောက်ရှိတယ်လဲဒါကိုနံပါတ်1ကြည့်ပါတယ်။နံပါတ်2ကတော့သူရဲ့ integrity ပေါ့။တနည်းအားဖြင့်သူ့အနေနဲ့တမန်တမန်ကြလားယူတာလားပြီးွားတဲ့အချိန်ကျမှတတရမှာကျွန်တော်တို့ပါလာလဲဆိုရင်သူရဲ့ intelligent တနည်းအားဖြင့်သူဘယ်လောက်ဒီ problem solving skill တွေကောင်းလဲဒီအချက်၃ချက်ကိုကျွန်တော်အဓိကကြည့်ပါတယ်ပြီးွားတဲ့အချိန်ကျမှကျွန်တော်တို့ company မှာလုပ်ငန်းခန့်ပြီဆိုရင်ကျွန်တော်တို့ personality test တွေဖြေရပါတယ်ဥပမာအားဖြင့်ဆိုရင်ဒီလူကအတွင်းဆွဲလားအပြင်းဆွဲလား introvert လား extrovert လားဥပမာဆိုလို့ရှိရင် customer service အပိုင်းနေလုံးမယ်လူတွေနဲ့ပြောတယ်တဲ့လူမျိုးဆိုရင်တော့သူက extrovertဖြစ်မယ် introvert ဆိုလို့ရှိရင်တော့သူအနေနဲ့ဒီ data အပိုင်းနေပြီးလို့ရှိရင်သူအနေနဲ့တခြားအလုပ်အခွင့်အရေးမှာဆိုရင်သူအနေနဲ့ပိုအဆင်ပြေရပေါ့အဲတော့ကျွန်တော် personality test တွေလုပ်ပါတယ်ကျွန်တော်တော့ဒီခုနကပြောတဲ့ဒီကိုချင်းစာစိတ်ပြီးလို့ရှိရင်တမာတမတ်ကြားမှုပြီးလို့ရှိရင်သူရဲ့ intelligent ပြီးလို့ရှိရင်သူရဲ့ဒီ personality ပုံမှာမှုဒီပြီးတော့မှတော့ကျွန်တော်အလုပ်ခန့်လေးရှိပါတယ်ပြီးွားမှတော့ကျွန်တော်ရဲ့ job requirement ပုံမှာမှုတည်ရပေါ့သူရဲ့ experience ဘယ်လိုလဲကျွန်တော်တို့ရဲ့ဒီအလုပ်နဲ့ရောဒီဒီလူနဲ့ရောကျွန်တော်တို့ fit ဖြစ်ရလားဒီဘာနေကြည့်ပါရဲ့ကို
ဟုတ်ကဲ့ပါအဲ့တော့အခုကိုပြပိုင်ရှင်းပြလို့ကျွန်တော်ဒါလေးတော့နည်းနည်းဟိုအသေးစိတ်မဟုတ်တော့မှနည်းနည်းကျွန်တော်တဝက်ပေါက်သွားပြီပေါ့နော်အဲ့တော့ဒီ professional career နဲ့ပတ်သက်ပြီးဒီလူငယ်တွေအနေနဲ့အဲခုနကကိုပြောတဲ့ဒီ marketing HR ပဲဖြစ်ဖြစ်ဒါမှမဟုတ်တခြားပေါ့နော်သူတင်ယူတဲ့ဟာတွေကိုတင်ယူမယ်ဆိုလို့ရှိရင်ရောကိုပြပိုင်အနေနဲ့ကိုပြပိုင်မှာတင်တဲ့အကြောင်းတွေရှိတယ်ဆိုတော့ပါရီကျွန်တော်သင်ကြားပေးလေဒါမှမဟုတ်လို့ရှိရင်ကျွန်တော်တို့ဒီပါရီတက်တင်နေပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပါအောင
်အာဒါတော့အားလုံးသိကြတဲ့အတိုင်းပဲလက်ရှိမှာဆိုလို့ရှိရင်လူငယ်အများစုကဒီပလိုမာတို့ certificate တို့အနောက်ကိုလိုက်လာတယ်ပေါ့
ဟုတ်ကဲ့
ဒီ6လတင်နေဒီဒီ certificate တန်းနေတက်တယ်ပြီးွားလို့ရှိရင်အများစုကဈေးကွက်မှာဖြစ်ပြနေရဲ့ပြဿနာသူတို့တွေကလက်မှတ်တွေကန်ထားပြီးဒီကေနဲ့လက်တွေ့မှာမလုပ်နိုင်တဲ့ပြဿနာလေးကျွန်တော်တို့တွေ့ရတယ်ပေါ့ဥပမာအားဖြင့်ဆိုရင်ကျွန်တော် marketingတက်တယ်ဒီပလိုမာရလာတယ် marketing plan ဆွဲတယ်ပို့ HR ပြီးွားတယ်မလုပ်တော့အဲ့တော့ကျွန်တော်တို့ကတော့ကျွန်တော်အဓိကလုပ်နေတဲ့အလုပ်ကတော့ဒီ marketing တော့ season marketing အပိုင်းမှာတနည်းအားဖြင့်ဆို digital marketing နေလဲပါတယ်အဲ့အပိုင်းမှာကျွန်တော်တို့ဒီ professional ဖြစ်ချင်တဲ့လူတွေဒီကျွန်တော်တို့လက်မှတ်တွေမဟုတ်ဘဲနဲ့တကယ် skill ကျွမ်းကျင်နေတဲ့လူတွေအတွက်ကျွန်တော် training နေအဓိကပေးဖြစ်ပါတယ်အခုဆိုလို့ရှိရင်ကျွန်တော်တို့ဒီ TMI Today Matter Institute မှာဆိုရင်ကျွန်တော်တို့ digital marketing ရှိလို့ကျွန်တော်တို့ဒီမြန်မာတိုင်းနိုင်ငံလုံးမှာဆိုပထမဆုံးလို့ကျွန်တော်တို့ယူဆပါတယ်ပထမဆုံးကြော်ညာရေးနီး copywriting လို့လိုမျိုးပြီးလို့ရှိရင်ကျွန်တော်တို့အနေနဲ့ marketing 101 one page marketing plan ဘယ်လိုဆွဲရမလဲဆိုတဲ့အပိုင်းနေဒီဘိုင်းတို့ကျွန်တော်တို့အဓိက training ပေးနေပါတယ်အဲ့တော့အခုနောက်ပိုင်းဆိုလို့ရှိရင်ကျွန်တော် email တွေလည်းရပါတယ်အဲ့တော့ဒီ training တွေပြီးွားတဲ့အတွက်ကြောင့်မို့လို့အနေနဲ့ skill ဘိုင်းမှာတိုးတက်လာတဲ့အကြောင်းပြီးလို့ရှိရင်တို့လက်တွေ့မှာပို့ပြီးချက်ချင်းအတုံးပြုလို့ရတဲ့အကြောင်းပြန်ကြားရတဲ့အတွက်ကြောင့်လို့လည်းကျွန်တော်တကယ်ကိုဟိုဝမ်းတာပြီးပါတယ်ဟုတ်
ဟုတ်ကဲ့ပါအဲ့တော့နောက်ဆုံးအနေနဲ့ကျွန်တော်ကိုဖြစ်ပိုင်အနေနဲ့ဘောနော်ခုနက professional career မှာအထက်ကိုတက်ချင်တယ်ဘောနော်ဒီညီငယ်ညီမငယ်လူငယ်တွေအတွက်ကိုကိုဗာများကျွန်တော်တို့အကြံပေးချင်ပါတယ
်အဲ့တော့လူညီငယ်ညီမငယ်တွေကိုအကြံပေးချင်တာကတော့ကျွန်တော်တို့လူတိုင်းမှာတော့ heart တစ်ခုရှိရမယ်ပေါ့ heart ဆိုတော့ HUကြည့်ကြည့်ပေါ့နော
်
few လာကြီးမာတယ် unbelievable great ကိုကျွန်တော်ရှိရမယ်ဥပမာအားဖြင့်ဆိုရင်ကျွန်တော်တို့နောက်9နှစ်နေလို့ရှင်ကိုကဘယ်ကိုရောက်ချင်တာလဲနောက်10နှစ်နေဘယ်ကိုရောက်ချင်တာလဲဒီပုံမှာမူဒီပြီးတော့မှကျွန်တော်ရဲ့ professional ဒီ milestone လေးတွေကျွန်တော်တို့ချတာတင်တယ်ဥပမာအားဖြင့်ဆိုတော့ငါ9နှစ်နေလို့ရှင်တော့ဘယ်နေရာမှာရောက်မယ်နောက်9နှစ်နေတော့ဘယ်နေရာမှာရောက်မယ်နောက်10နှစ်နေတော့ဘယ်နေရာကိုတွားမလဲဆိုရယ် milestone တွေကျွန်တော်ရှိရမယ်ဒါကြောင့်မလို့ကျွန်တော်ပြောချင်တဲ့ပေးချင်တဲ့ message ကတော့တခုတည်းပါကျွန်တော်မှာပါရှိရမယ်ဆိုရင်ကျွန်တော်တို့ gym membership ပန်းနိုင်ဒီ long term gym membershipobjective တွေရှိပါလို့ကျွန်တော်ပြောပြခြင်းပါတယ်အားလုံးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါအခုလိုကျွန်တော်မေးသမျှကိုဖြည့်ရှိလက်ရှိဖြည့်ပြီးရဲ့ကိုပြပိုင်ကိုလည်းကျေးဇူးများရည်တင်ပါတယ်